မြန်မာနိုင်ငံအနောက်မြောက်ဖက်ခြမ်းအိန္ဒိယနိုင်ငံကကျန်းခဲ့ပင်ပို့မှုတွေကိုပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယနိုင်ငံကိုရင်းညွှန်းပြီးတော့မြန်မာစစ်အစိုးရပိုင်သတင်းစာတွေမှာရေးသားထားပါတယ်။မကြာသေးခင်ရပိုင်အတွင်းအိန္ဒိယနိုင်ငံမဏိပူရာပြည်နယ်အတွင်းမှာကျန်းခဲ့တုပ်ကွေးရောဂါပိုးကူးစက်မှုတွေတွေ့ရတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမွေးမြူရေးန တ်ငှက်တုပ်ကွေးဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာကြောင့်အဲ့ဒီဒေတာတဝိုက်မှာရှိတဲ့တက်ချန်တွေရာချက်တွေကိုတုတ်တင်ရှင်းလင်းခဲ့ပြီးတဲ့နောက်ဆက်တွဲဖြစ်အခုဆိုရင်အိန္ဒိယဘက်ကကြက်ငှက်တင်သွင်းမှုတွေကိုမြန်မာအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်လိုက်တယ်လို့စနေနေ့ထုတ်အစိုးရပိုင်ကျင်းပသတင်းစာမှာရေးသားထားပါတယ်။အလားတူအခုလဇန်ပိုင်းတော့ကလည်းအိန္ဒိယအစိုးရကနေမဏိပူရပြည်နယ်အတွင်းမှာရှိတဲ့ကြက်ငှက်တွေကိုတုတ်တင်ရှင်းလင်းခဲ့တယ်လို့မြန်မာပြည်ကကြက်ငှက်တင်ပို့မှုကိုလည်းပိတ်ပင်ခဲ့ပါတယ်။အခုလိုအိန္ဒိယနဲ့မြန်မာနှစ်နိုင်ငံအစိုးရတွေကနေနယ်စပ်တစ်လျှောက်မှာကြက်ငှက်တင်ပို့မှုတွေကိုတားမြစ်ပိတ်ပင်နေပေမဲ့လို့မောင်ခိုလမ်းကြောင်းတွေရှိနေတဲ့အတွက်ထိရောက်နိုင်မှာမဟုတ်ဘူးလို့ဒေလီမျိုးကန်တဦးဖြစ်တဲ့ကောင်ဆန်းလင်းက VOA ကိုပြောပါတယ်။
အိန္ဒိယဆိုင်မဏိပူရဲ့ဒေတာကြီးကချင်းပြည်နယ်ဒေတာနဲ့ဆက်ဆက်နေတဲ့နောက်သခိုင်းတိုင်းနဲ့ဆိုလည်းဒီမောင်ကိုလန်းတွေအများကြီးရှိတယ်ဒီမောင်ကိုလန်းတွေဆိုတော့လည်းဒီနယ်စပ်တစ်ကြောဒေတာလူတွေကတောင်းကျင်ပြီးသားဖြစ်တဲ့အတွက်ဒီကျွဲနွားအသက်ကစားတဲ့ဒီကုန်ပစ္စည်းတွေအားလုံးပေါ်လေဒီဟာတွေကိုဟိုမောင်ကိုလန်းပေါင်းများများစွာနေပြီးတော့တည်ယူတဲ့အခါကျတော့ဒီကျဲကုန်စည်တွေမှုကလည်းဒါတလန်းမှုတလန်းကတော့အများလားနေရာမှာသူမောက်ကူလန်းဖြစ်ကတော့ပေါက်နေပါပဲဆိုတော့ကျွန်တော်ယုံကြည်တယ်လေအဲ့ဒါဆိုတော့ဒီသူတို့ဘလောက်ပဲလုံခြုံအောင်ပြိပယ်စီကမှုမလုံခြုံနိုင်ဘူးလို့တော့ကျွန်တော်ယူဆတယ
်လက်ရှိအိန္ဒိယနိုင်ငံမှာအစိုးရကနေတက်ချန်ပိုင်ရှင်တွေကိုရော်ကျင်းငွေပေးပြီးတော့ကျက်တွေကိုတုတ်တင်ရှင်းလင်းခိုင်းနေတယ်လို့တငက်တင်ပို့မှုကိုလည်းတတိချချာပိတ်ပင်ဆစ်ဆဲဖို့အိန္ဒိယဗဟုအစိုးရကနေသတိပေးထားတဲ့အတွက်လူတွေကစိုးရိမ်ပြီးစက်သားမစားကြတော့ဘူးလို့ဆိုပါတယ်။ဒါကြောင့်အခုဆိုရင်စက်သားဈေးတွေကလည်းတိတိတတ်တာကျဆင်းသွားတယ်လို့ကောင်ဆန်းလင်းကအခုလိုဆက်ပြောပြပါတယ
်။အိန္ဒိယစိုးရနေပြီးမှစစ်ပိုင်ရှင်တွေအားလုံးကိုစက်တကောင်ကိုရူပီ40ပိတ်ဖို့တတ်ခိုင်းတယ်။စိုးရနေပြီးမှအဲ့ဒီရော်ကြီးပြန်ပေးတယ်ပေါ့။သူတို့တကယ်ချင်းတော့မသူ့ပတ်ဝန်းကျင်သူ့အသိမိတ်စေတော်မြန်မာကတော့ဒီစိတ်ငွတ်တုတ်ကိုကြောင်းလို့တော့မပြောတာရင်မဲ့တော်မြန်မာကနေမကောင်းဖြစ်ကြတယ်နေမကောင်းဖြစ်ကြတယ်ကတော်မြန်မာကတော့အဲစိုးရိမ်စိတ်တွေဖြစ်တယ်မစားကြဘူးတိတဲ့လူတွေပေါ့လေရှောင်ရင်ကြပါတယ်ဒါပေမဲ့ဒီတာမန်အုတ်ချေကတော့စားတော့စားတယ်ပေါ့ငကောက1ကီလိုကို20 30ရနေပြီးတော့ရောင်းချရနေပြီးတော့အခုက1ကီလို10တော့ပဲပတ်တော့တယ်ကျွန်တော်လက်လီဆိုင်နေမှာတော့အခုအရင်က80 90နေပြီးတော့အခု60လောက်ပဲရှိတော့တယ်သူကကြတော့ကြတော့မသိတာတော့
မြန်မာနိုင်ငံမှာပြီးခဲ့တဲ့လတစ်လအတွင်းမှာရင်ကြက်ငှက်တုတ်ကွေးဗိုင်းရပ်စ်ပိုးနှစ်ခါတွေ့ခဲ့တာကြောင့်အစိုးရကလည်းဒီကိစ္စကိုအပူဓာမြင့်လှုပ်ဆောင်နေပုံရပါတယ်ဒီရောဂါပိုးမပြန့်ပွားအောင်ထိန်းချုပ်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ FAO ကမ္ဘာစားနပ်ရိက္ခာယုံနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးတို့ဟာမြန်မာအစိုးရအာဏာပိုင်တွေနဲ့အတူပူးပေါင်းပြီးဆောင်ရွက်နေတာကြောင့်အခုထိတော့မြန်မာနိုင်ငံအတွင်းမှာရောအိန္ဒိယနိုင်ငံမှာပါလူကိုကူးစက်တယ်ဆိုတာမကြားရသေးပါဘူးWHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတော့2003ခုနှစ်နောက်ပိုင်းကမ္ဘာတဝန်းမှာလူပေါင်း319ဦးဒီကျက်ငှက်တုတ်ကွေးရောဂါပိုးကူးစက်ခဲ့ပြီးတော့အဲ့ဒီတည်းကမှ192ယောက်သေဆုံးခဲ့ပြီလို့ပြောဆိုခဲ့ပါတယ်